NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအွန်လိုင်းပေါ်ကနေနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့လောလောဆယ်စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးမှာမဟုတ်သေးဘူးလို့သဘောတူခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPS အမျိုးသားညီညွတ်ရေးအစိုးရNUG တို့နဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းဆက်လက်ဆောင်ရွက်သွားရင်းမူကိုစက္ကင်ထားဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ် PSD ကစုံဖြတ်ခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံဦးသိန်းထိုင်ဦးပြောပြပေးပါရှင်။
NCA ကတရင်ကလုံးပြစ်ခတ်တဲ့ခိုင်မှုရစဲသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စေဘွဲရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ဆောင်ရေးအဖွဲ့ PBSD ကမေလ29ရက်နေ့နဲ့27ရက်နေ့တွေမှာဗီဒီယိုကွန်ဖရင့်စင်းနဲ့အွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာအရင်အစည်းအဝေးဆုံးမဲ့ချက်တွေအတိုင်းဆက်လက်ဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အကြောင်းပုံမှန်မျိုးသားလွတ်မြောက်ရေးအဖွဲ့နာယကဘုံမူကြီးခွန်ဟောကာကပြောပါတယ်။ဒီရက်ပိုင်းတွင် PBSD
အနေနဲ့တမတော်နဲ့တွေ့ဆုံဆွေးနွေးဖို့ကလန်းတဲ့သတင်းတွေထွက်ပေါ်ခဲ့လာကြောင်းတမတော်နဲ့ဆွေးနွေးမဲ့လာလာကိုမိမိရမှာလဲဘုံမူကြီးခွန်ဟောကာကအခုလိုဖြစ်ကြပါတယ်။ရောတည်တယ်တော့မရှိသေးကြဘူး။အမှုရတော့ကျွန်တော်တို့စနေတဲ့စနေမှာမအသေးကတော့တမတော်နဲ့နော်။နောက်ကတမတော်နဲ့ဟိုစနေတဲ့အခုကအခုကမဖြစ်တော့ကကျမရှိတဲ့ခါကြတော့လိမ့်လန့်လိမ့်လန့်နေတဲ့ခါကြတော့ကျွန်တော်တော့
CRBH ကပြည်သူလူတော်ကိုစားပြုကော်မတီNUG ကမြို့သားညီညွတ်ရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုတော့PBSD တဖွဲ့လုံးအနေနဲ့ဒါမှမဟုတ်တဖွဲ့ချင်းအနေနဲ့ဆောင်ရွက်နေတာတွေရှိတဲ့အကြောင်းဘုံမူကြီးခွန်ဟောကာကအခုလိုဆက်ပြောပါတယ်။ဒီမှာပြောနေတဲ့အင်ဂျီကိုကျွန်တော်တို့က
ရစီအဖွဲ့ဝင်တစ်ဖွဲ့ချင်းအလိုက်တော်လကောက်ကျွန်တော်မှတ်ပံပိုးဆက်ဆံနေတာထောင်ရတာနေတာပါတယ်။အဲ့ဒါကလည်းဘာဟိုဒီဆက်ဆံနေတာပံပိုးတာကတော့လူအရင်ဆိုအပ်တယ်လို့ရှိနေတာ။အဲ့ဒီနေရာကမကြမ်းပါဘူး။လက်ရှိနိုင်ငံရေးအခြေအနေအရ
NCA လက်မှတ်ရေးထိုးထားတဲ့စေဘွဲအနေနဲ့လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အနေနဲ့စုဖွဲ့မှုအသစ်တရဖော်ဆောင်ရေးကိုအရင်တစ်ခေါက်လုပ်ခဲ့တဲ့ 15 ကျင်းမြောက်စည်းဝေးကဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေစေဖြစ်တဲ့အကြောင်းနဲ့ လက်ရှိမှာတပ်ပေါင်းစုတရဖော်ဆောင်ရေးထက်ပူးပေါင်းဆောင်ရွက်ရေးကိုလေးထားဆောင်ရွက်နိုင်ဖို့နီးလန်းချာချနေတယ်လို့ဘုံမွေးခွန်ဟောကာကပြောပါတယ်။ပြီးခဲ့တဲ့15ကြိမ်မြောက် CA မှာတော့NCA လက်မှတ်ရေးထိုးစဉ်ကတပ်တွေအဖြစ်ပါဝင်ခဲ့ကြတဲ့နိုင်ငံတွေကိုကြားဝင်ညှိနှိုင်းပေးရေးအတွက်ပန်ကြားဖို့ PBSD ကဆုံးဖြတ်ဆောင်ရွက်ခဲ့ပါတယ်။နောက်ပိုင်းမှာ PBSD အဖွဲ့ဝင်တစ်ဖွဲ့ကဒီပန်ကြားချက်ကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့သလိုတပ်မတော်ဘက်ကလည်းလက်မခံတဲ့အနေအထားတွေကြောင့် NCA တပ်တွေနိုင်ငံတွေကြားဝင်ညှိနှိုင်းပေးရေးကိုလည်းယာယီရဆိုင်ထားဖို့ဆုံးဖြတ်ခဲ့တဲ့ကြောင်းအစည်းအဝေးမှာပါဝင်တက်ရောက်သူတူကပြောပါတယ်။အခုတစ်ခေါက် PBSD အစည်းအဝေးအပိတ်မင်ကွန်းမှာ PBSD ယာယီကောင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကလက်ရှိနိုင်ငံရေးအကြက်တဲဖြည့်ရှင်းနိုင်ရေးအတွက်တဖက်တလန်းကနေပြီး NCA တည်သက်တဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြားဝင်ဖြန့်ပြေးစည်းကြိမ်ရေးကိစ္စကိုလည်းအခြေလက်ဆွေးနွေးပြီးလုပ်ငန်းစဉ်တွေချမှတ်နိုင်ခဲ့ပါတယ်လို့ထည်သွင်းပြောကြားထားပါတယ်။ PBSD 16 ကြိမ်မြောက်စီဝေးမှာအရင်စီဝေးကဆုံးမဲ့ချက်တွေအပေါ်အကောင့်တွေဖော်မှုအခြေအနေတွေကိုတင်ပြဆွေးနွေးခဲ့တာကြောင့်အစီအဝေးအပြီးကြေညာချက်တည်ထောင်ပြန်တာမရှိခဲ့ပါဘူး။အခုတစ်ခေါက် PBSD ရဲ့အွန်လိုင်းပေါ်မှာ လုပ်ခဲ့တဲ့စီဝေးကို KNUK မြို့သား CEO ကိုစလဲတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ။